အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကိုဦးတည်လာနေတဲ့ပြင်းအားအဆင့်ကတက်မှတ်ထားတဲ့ဟာရီကိန်းအာမာမုန်တိုင်းဟာကမ္ဘာမှာအပြင်းထန်ဆုံးဟာရီကိန်းမုန်တိုင်းဖြစ်လာဖို့တက်မှတ်ခံရပါတယ်။တနင်္လာကို185မိုင်နှုန်းနဲ့ဒီတိုက်ခတ်တဲ့အာမာမုန်တိုင်းစနေနေ့နှောင်းပိုင်းမှာဖလော်ရီဒါကိုဝင်လာမယ်လို့ခန့်မှန်းထားတာကြောင့်မုန်တိုင်းအန္တရာယ်ဘယ်လိုပြင်းစင်နေတယ်လဲဆိုတာကိုဖလော်ရီဒါရောက်မြန်မာနယ်ပယ်တွေနဲ့ဆက်တွေ့လာတဲ့မန်ယူနိုင်ကပြောပြမှာပါ။
Hurricane Emma မုန်တိုင်းဟာ Florida ပြည်နယ် Miami မြို့ကိုဥတီလာနေပြီးစနေနေ့ညလောက်မှာကုန်းတွင်းပိုင်းကိုဝင်လာနိုင်ဖို့ရှိတယ်လို့ခန့်မှန်းထားတာကြောင့်မုန်တိုင်းပေးလွတ်ရာကိုမဖြစ်မနေကြိုတင်ထွက်ခွာကြဖို့အာဏာပိုင်တွေကမနေ့ကစပြီးကြေညာထားပါတယ်။မုန်တိုင်းနဲ့ကြိုတင်ပြင်ဆင်ရေးတွေကြောင့် Florida မှာဓာတ်ဆီဆိုင်40ရာခိုင်နှုန်းလောက်ဟာဓာတ်ဆီတွေတက်တော့ကုန်ပြီလို့လည်းဒေတာတွင်ရုပ်သံသတင်းတွေမှာဖော်ပြထားပါတယ်။ Miami မှာနေထိုင်တဲ့ Manhattan စီရင်ကတော့အခြေအနေတွေကိုအခုလိုပြောပြပါပါတယ်
။ရေရတော့တော်တော်နေရများများကတော့အခုဟိုဆိုင်နေမှာဆိုဒီဘက်မှာဆိုတော့ public supermarket တွေရှိတယ် fresh market supermarket တွေရှိတယ်ပေါ့။ public တွေလည်းပြတ်တယ်။ဟိုသူတို့အခုလုပ်နေတဲ့ fresh market မှာဆိုလည်းမနေ့ကတနေ့လုံးရေလုံးဝမရှိတော့ဘူး။ဒီမနေ့မှပဲထွက်ကရောက်တယ်ပေါ့နော်ရောက်တော့လဲကိုလဲသူများနည်းတူပေါ့အမြန်ထွက်ရောက်တုံးတော့ယူရတာပေါ့မိုင်းရောက်တော့လဲအဲ့လိုပဲခဏလေးနဲ့တော့အကုန်သွားတယ်ရေကတော်တော်များများမှပြက်တယ်နောက်ပြီးတော့စီဆိုလို့ရှိရင်လည်းတက်စီတိုင်းတော်တော်များများစီရှိတော့ဘူးမိုင်းဒီသူတို့နေတဲ့ဒီလမ်းကြောင်းတစ်လျှောက်မှာစီတိုင်း6ဆိုင်လောက်ဆိုလို့ရှိရင်2ဆိုင်လောက်ပဲစီရှိတော့သူဆိုလည်းအခုစီတိုင်းမှာတန်းစီနေပြီလေဆိုတော့ဟို45မိနစ်တနာရီလောက်တော့တန်းစီရတယ်မိုင်းအဲ့လိုမျိုးတော့ရှိပါတယ
်မုံတိုင်းအနေနဲ့ကိုကာကွယ်နိုင်မှုပြင်ဆင်ထားတာနဲ့ပတ်သက်လို့တော့
ကိုကတော့အိမ်မှာတော့ပြင်ဆင်စရာရှိတာတော့ဒီရှက်တာတွေပါတွေတော့အကုန်လုံးတက်ပြီးွားပြီပေါ့အကုန်လုံးပမာတော်တော်များများအတိမိတ်ဆွေတွေမေးကြည့်တော့လဲသူတို့ဒီရေတို့ဒီအစားတောက်တို့တော့ safe လုပ်ပြီးတော့ရှက်တာတွေတော့အိမ်တွေအတွက်ကိုတက်ပြီးွားပြီပေါ့မှာရေဆိုလို့ရှိရင်လည်း evacuate zone ထဲမှာ zone A ပေါ့နော်ပထမဦးဆုံးထွက်ခွာမဲ့ zone A ထဲမှာဦးပါနေတာပေါ့ကိုနေတဲ့ဒီနေရာကတော့
ဘေးလွတ်ရာချင်းကြီးပေါ့တွားဖို့မရှိဘူးလားရှင
်အလုတ်ကတော့မနေ့ရှင်ကတော့မတွားတော့ဘူးပေါ့မှာရေမတွားတော့ဘဲနဲ့အိမ်မှာပဲနေပြီးတော့ပေါ့ကိုကတော့ဒီလိုဆိုတော့အိမ်မှာပဲနေဖို့အစီအစဉ်ရှိတာပေါ့လေဒီထွက်သူတို့ထွက်ခွာခိုင်းနေမယ်လေကိုကတော့လောလောဆယ်ကတော့ထွက်ခွာဖို့တော့မရှိသေးပါဘူးဒီဘက်မှာတော့တခုတော့ရှိတာပေါ့အရန်ဆက်လာပြီဆိုရင်တော့ပူလီစ်တွေကတိမ်တက်တဲ့အိမ်စင်းအားလုံးကို evacuate လုပ်ခိုင်းပါတယ်မှာအဲ့ဒီအချိန်ကျရင်တော့ကိုကတော့ထွက်မယ်ပေါ့မှာရေဟိုဒီအထုပ်တွေပါလေအရေးကြီးစားရဲစားတဲ့နဲ့ကိုယူရမယ့်အရေးကြီးဆေးတို့နဲ့ဒီဟန်ဂယ်ရီတယောက်တစ်လုံးစီကတော့အစင်းတော့ပြင်ထားပြီးပါပြီမှာဟုတ်ကဲ့နောက်ဆုံးမိနစ်မှာထွက်ဆိုရင်တော့ထွက်ရတော့မှာပေါ့မယ
်ဖလော်ရီဒါအထက်ပိုင်း Jacksonville မြို့မှာနေထိုင်တဲ့ဆရာဝန်ဒေါက်တာဆိုးပိုင်ကလည်းသူတို့ဆေးရုံမှာအရေးပေါ်ကယ်ဆယ်ရေးအတွက်ကြိုတင်ပြင်ဆင်နေကြောင်းအခုလိုပြောပြပါပါတယ
်ကျွန်တော်လုပ်တဲ့ဆေးရုံမှာဆိုရင် emergency team တွေဖွဲ့ထားပြီးသွားပြီဒီစနေနေ့မနက်ကစပြီးတော့အချိန်ကြီးနေဖို့ဘယ်လိုပဲခေါ်ပြီးစုထားပြီးအဲ evacuation ရတော့နေရပါမယ်ဖလော်ရီဒါတောင်ပိုင်းဆေးရုံတွေဆိုပိတ်သွားပြီအခုဆိုကျွန်တော်အလုပ်လုပ်နေဆေးရုံကညီမရလေ95 freeway ဟိုကူအထိတက်တဲ့ Virginia ရို့ main ထိတက်တဲ့ freeway ကအဲ northbound ဆိုရှင်ကားရဲ့ကျက်သိပ်ပြီးတော့ဟိုပိတ်နေပြီးသား freeway တစ်ခုလုံးက
West Palm Beach မြို့မှာနေထိုင်တဲ့အဆိုတော်မင်းမြတ်နိုးခင်ကလည်းမုန်တိုင်းတိုင်းရဲ့ပမာဏကအရန်ကြီးတဲ့အတွက်ကြောင့်ကာကွယ်နိုင်ဖို့အတက်နိုင်ဆုံးပြင်ဆင်ထားကြောင်းအခုလိုပြောပါရ
စေ။ပြင်ဆင်ထားတယ်ပြင်ဆင်ထားတော့အဆုံးပဲဂျေရိုးအိမ်မှာတက်စီရတော့မင်းရကော့စကိုမှာတန်းသွားစီတာတနားရောက်ကြတယ်စီလိုက်ရတယ်ပြီးတော့ gas တို့ပြီးတော့အစားတောက်တွေအိမ်ုံတော့အကုန်ကာပြီးသွားပြီ။ကိုညီမကလည်းဒီကိုရောက်လာတာ10နှစ်လောက်ပဲ10နှစ်တော့မသိသေးဘူးလေနော်။10နှစ်ခါပြီးတော့ညီမမပြီးလိုက်ဘူး။ဒါပေမဲ့အခုတစ်ခါကတော့သူတို့ပြောလာတာကတော့အကြီးဆုံးပဲလို့ပြောတယ်။ဘာလို့ तू ကအချင်းရပထမ400လို့မိုင်400လို့ပြောပြီးတော့အခုလည်းကြာမိုင်600ဖြစ်သွားဆိုတော့အမှတော်တော်ကြီးတယ်မှာအဲ့ဒါကြီးကဘယ်မှပြေလို့မပါဘူး။အ
ဲ့မှာမုန်တိုင်းဟာစနေနောက်ပိုင်းကနေတနည်းဦးနေမနေ့ပိုင်းအထိဖလော်ရီဒါကုန်းတွင်းပိုင်းကိုတိုက်ခတ်နိုင်မှုရှိတယ်လို့လည်းအမေရိကန်မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။ဟာရီကိန်းအမ်မာမုန်တိုင်းဟာလက်ရှိမှာကာရီဘီယံကျွန်းစုနိုင်ငံတွေထဲကဒိုမီနီကန်ကိုဗဟိုပြုဖြတ်သန်းနေပါတယ်။လေတိုက်နှုန်းတစ်နာရီမိုင်180ကျော်ရှိတဲ့မုန်တိုင်းဖြတ်သန်းခဲ့တဲ့ပေါ်တူရီကိုအပါအဝင်ပြင်သစ်နဲ့ဒက်ရှ်နိုင်ငံတို့ပိုင်ဆိုင်တဲ့စိန့်မာတင်ကျွန်းတွေမှာတော့လူပေါင်းများစွာဟာလျှက်စစ်ပြီးတက်တောက်မှုကိုရင်ဆိုင်ခဲ့ရပါတယ်။ထိခိုက်ဆုံးရှုံးမှုကြီးကြီးမားမားဖြစ်ပေါ်ခဲ့ပြီးလူနေအဆောက်အအုံအတော်များများပျို့ကျပျက်စီးနေတာတွေကိုကောင်းကင်ကရိုက်ထားတဲ့ဓာတ်ပုံတွေမှာမြင်တွေ့ရပါတယ်ရှင်
။မင်းညနေကြောပြခဲ့တာပါ။